ပြီးခဲ့တဲ့မတ်လအတွင်းစစ်တွေမြို့မှာဖြစ်ခဲ့တဲ့အစိုးရမဟုတ်တဲ့နိုင်ငံတကာကူညီရေးရုံးတွေတိုက်ခိုက်ခံခဲ့ရတဲ့ကိစ္စကိုအခုကျင်းပနေတဲ့ရခိုင်အမျိုးသားညီလာခံအတွင်းဒီကနေ့ဆွေးနွေးသုံးသပ်ခဲ့ကြပါတယ်။နှစ်ပေါင်း60အတွင်းပထမဆုံးအချိန်ကျင်းပတဲ့ရခိုင်အမျိုးသားညီလာခံအတွင်းမှာရခိုင်အမျိုးသားတွေရဲ့ဘဝလုံခြုံမှုနဲ့ဖွံ့ဖြိုးတိုးတက်ရေးကိစ္စရပ်တွေကိုဆွေးနွေးနေကြတာပါ။ရန်ကုန် VOE ရုံးခွဲကနေကုသညုံကဒီအကြောင်းကိုသတင်းပေးပို့ထားပါတယ်ရှင်။
အစိုးရမဟုတ်တဲ့နိုင်ငံတကာကူညီပေးရေးအဖွဲ့တွေနဲ့ပတ်သက်လို့အခြေအနေတွေကိုရခိုင်လူ့ခွင့်ရေးကော်မတီကဥကြုံမင်းဦးကဒီကနေ့ဥဆောင်ဆွေးနွေးခဲ့တယ်လို့သိရပါရတယ်။ INGO နဲ့ NGO အဖွဲ့တွေရဲ့သဘောတဘာဝတွေကိုတက်ရောက်လာတဲ့ရခိုင်လူထုကိုယ်စားတွေကိုဥဆောင်ရှင်းပြခဲ့တာပါ။အစိုးရနဲ့သူတို့ကြားမှာသဘောတူစာချုပ်ချုပ်ဆိုထားတဲ့နေရာမှာအစိုးရဘက်ကဆောင်ရွက်ရမယ့်တာဝန်ပိုင်းပါတယ်လို့ပဲ NGO တွေဘက်ကလိုက်နာရမယ့်ကျင့်ဝတ်စည်းမျဉ်းတွေပါရှိပြီးတော့ဒီသဘောတူစာချုပ်တွေကိုလည်းလူထုသိအောင်ချပြတဲ့နယ်လို့ဆွေးနွေးသွားပါရတယ်။ဒီစနေကျနေပတ်သက်လို့ဒီရခိုင်ခေါင်းဆောင်တူဖြစ်တဲ့မြို့သားလွှတ်တော်ကိုယ်စားလှယ်ဒေါက်တာအီးမောင်က VOE ကိုခုလိုရှင်းပြပါရယ
်26 မတ်လမှာဖြစ်သွားတဲ့ဖြစ်စဉ်ကရခိုင်တွေအားလုံးအတွက်ရောပြည်တော်စုအတွက်ရောအချင်းတန်တယ်ဆိုတဲ့အမြင်နဲ့သူချင်းကပ်ပြောဆိုပါရယ်ဒီလိုဖြစ်စဉ်မျိုးနောက်မဖြစ်ဖို့သူဦးတည်ပါရယ
်ရခိုင်ပြည်နယ်အတွင်းမှာဘာသာရေးလူမျိုးရေးပြည်ပခါတွေဖြစ်ခဲ့တာနဲ့ပတ်သက်လို့လည်းဒီ9ရက်ကြာလုံးမဲ့အစည်းအဝေးအတွင်းဆွေးနွေးဖို့ရှိတယ်လို့ဒေါက်တာအီးမောင်ကပြောပါရယ်အဓိကအချက်ကတော့ဒီရခိုင်လူထုရဲ့လုံခြုံရေးနဲ့ရခိုင်ပြည်နယ်တည်ငြိမ်အေးချမ်းရေးအတွက်ဘယ်လိုတိစောက်ကြမလဲဆိုတော့ရခိုင်လူထုရဲ့သဘောထားတည်းကထွက်လာအောင်ဆွေးနွေးဖို့ရှိတယ်လို့ဆိုပါတယ
်။ဖြေကြတဲ့ပုဂ္ဂိုလ်ရဲ့အဖြေကိုကျင့်တတ်မှုမရှိတဲ့ပုဂ္ဂိုလ်တွေလည်းရှိပါတယ်။ကျင့်တတ်မှုရှိတဲ့ပုဂ္ဂိုလ်တွေလည်းရှိပါတယ်။အဲ့တော့ဖွင့်ပွဲနေ့မှာလည်းပဲနော်ဒီဝန်ကြီးဦးဆောင်ရေးမောင်ကကျွန်တော်တို့ရခိုင်လူထုသွားတင်တဲ့အနာဂတ်နော်ဟိုလမ်းကြောင်းလေးတွေကိုသူပြန်ပြခဲ့တာရှိပါတယ်ရန်ကုန်မြို့မှာရှိတဲ့လော်တော်ပြည့်ပြည်ပြည်စာတင်တဲ့ကပရဏနာယကဆရာတို့ပြားကြီးကလည်းကျွန်တော်တို့သွားတင်တဲ့လမ်းကြောင်းလေးကိုဘုဝဒကထာလေးရှင်းပြပြီးကမှနော်ဒီဆွေးနွေးပို့ချပါတယ်လုံခြုံအောင်ဘယ်လိုကျွန်တော်တို့ဘယ်လိုကြင့်ကြံမလဲဟိုအေဂျင့်အော်ဒီ community နှစ်ခုတည်ငြိမ်အေဂျင့်သွားအောင်ဘယ်လိုဟိုတည်ဆောက်သွားမလဲ UN agency ပါဝင်ခုနလို INGO ရဲ့အားကိုကျွန်တော်တို့ရဲ့အားဖြစ်လို့အချမလဲအဲဒီကတော့ soft power ကိုဘလို့ပိုင်ပိုင်နိုင်နိုင်ကျွန်တော်တို့ရခိုင်လူထုသုံးချတင်တယ်လေဒါလေးတွေကိုလည်းဆွေးနွေးပါတယ
်ကြောက်ဖြူမျိုးနယ်မှာအခုဒီကျင်းပနေတဲ့ရခိုင်မျိုးသားညီလာခံကိုမေလ1ရက်နေ့ထိ9ရက်ကြာကျင်းပတော့မှာဖြစ်ပါတယ်ရခိုင်ပြည်နယ်မျိုးနယ်18မျိုးနယ်ကလည်းသူတို့မျိုးနယ်တွင်းကလူရည်ကစအုပ်ချုပ်မှုပညာရေးကျန်းမာရေးဒီစသဖြင့်အခြေခံလူအမှုအခြေအနေတွေအရေးတကြီးလှုပ်ဆောင်တင်တာတွေကိုမြို့နယ်အလိုက်အစင်းကစားတင်ဆွနေနေကြပါတယ်။မြို့နယ်အလိုက်ရခိုင်လူထုကိုယ်စားလှယ်တွေကိုရွေးချယ်ပြီးတော့တက်ရောက်စီခဲ့တဲ့နေရာမှာလည်းနိုင်ငံရေးပါတီအစုံကပုဂ္ဂိုလ်တွေလည်းပါအောင်ပါတယ်။နိုင်ငံတကာကရခိုင်ကိုယ်စားလှယ်တွေလည်းတက်ရောက်ကြပြီးတော့နိုင်ငံအလိုက်ကြုံရတဲ့ရခိုင်လူမျိုးတွေအခြေအနေကိုလည်းဆွနေကြမှာဖြစ်ပါတယ်။အခုဒီညီလာခံကနေပြီးတော့ရခိုင်လူမျိုးတွေရဲ့နိုင်ငံရေးလူမှုရေးဖွံ့ဖြိုးမှုဆိုင်ရာလမ်းကြောင်းတရပေါ်ထွက်လာလိမ့်မယ်လို့မျှော်လင့်တဲ့အကြောင်းဒေါက်တာအီးမောင်ကပြောပါတယ်
။ပြုတ်ပြောင်းပြီးကမှကျွန်တော်တို့လိုချင်တဲ့ပန်းနိုင်ကိုရောက်တဲ့နီလန်းကိုကျွန်တော်တို့ပြုံမှန်းပါတယ်။အဲ့တော့ကြောင့်လေညီလာခံရဲ့ဥပဒေချက်ကကျွန်တော်ကဘာကြီးနှက်မှာပြန်ကြည့်နေတဲ့ရခိုင်တွေစူးစီးညင်ညွတ်တဲ့သဘောဆောင်ညီညွတ်မှုရရှိရေးဖြစ်ပါခက်ကဒန်းတူရင်းနဲ့တရားမျှတမှုရှိရေးဆိုရတာကျွန်တော်ဖက်ဒရယ်ဇင်သဘောကိုကြွားပါတယ်ဒန်းတူခွင့်ရေးဒန်းတူညီမျှရေးနောက်တတိယချက်ကလုံခြုံအေးချမ်းဖွံ့ဖြိုးတိုးတက်တဲ့ရခိုင်ပြည်နယ်ဖြစ်ရေးအဲ့တော့တတိယဥပဒေချက်ကအင်မတန်မြုံမှန်းချက်ကြီးမားပါတယ်ကျွန်တော်တို့ရခိုင်နိုင်ငံရဲ့နာဂတ်နော်ပွင့်လင်းတဲ့ပြစ်စုပါအတိတ်ပေါ့နော်ဒီသုံးခုကိုဖျက်ချောက်သွားတဲ့လမ်းကြောင်းကိုကျွန်တော်တို့ပုံညွှန်းနိုင်အောင်စူးစမ်းဖို့ရှိပါတယ
်ဧပြီလ29ရက်နေ့ကလုပ်တဲ့ဒီရခိုင်အမျိုးသားညီလာခံရဲ့ဖွင့်ပွဲမှာတော့ပြည်သူ့ဝင်ကြီးဦးအောင်မင်းတယောက်အဖွဲ့စကားပြောပါတယ်မေလာတရနေ့ပြည်ပွဲကတော့ပြည်သူ့လွှတ်တော်နိုင်ငံကသူရဦးရှိမှတယောက်စကားပြောဖို့ရှိပါတယ်ညီလာခံအတွက်မှာတော့ဒီရခိုင်ပြည်နယ်ဆွေးနွေးပိုင်းကဝင်ကြီးတွေရောနောက်ပြည်သူ့နယ်ပြည်နယ်လွှတ်တော်အမတ်တွေလည်းတယောက်နေကြပါတယ်အခုဒီကျင်းပတဲ့ရခိုင်မျိုးသားညီလာခံဟာတမိုင်းမှာဆိုလို့ရှိရင်ဒုတိယအကြိမ်မြောက်ဖြစ်တယ်လို့သိရပြီးတော့လွန်ခဲ့တဲ့260ကန်ကတော့ရခိုင်ပြည်နယ်မြို့မြို့မှာပထမအကြိမ်ကျင်းပခဲ့တာဖြစ်ပါတယ်အခုဒီညီလာခံတွင်းမှာတော့ရခိုင်လူထုကိုယ်စားလှယ်တထောင်ကျော်တယောက်ဆွေးနွေးနေကြပါတယ်ခင်ဗျာ